ရုရှားတရားရုံးတစ်ခုကအသက်82နှစ်အရွယ်ရှိအမေရိကန်နိုင်ငံသားတို့ကိုယူကရိန်းမှာကျေးဇားစစ်မှုထမ်းဆောင်ရဆိုရဆူဆွဲခြင်းနဲ့ထောင်ဒဏ်6နှစ်နဲ့ဆယ်လချမှတ်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုမီရှိဂန်ပြည်နယ်ဘွားစတက်ဖန်ဂျုံးစ်ဟာဘတ်ဆူဒူဟာဒလာကိုဒေါ်လာ1000ယူပြီးတော့ယူကရိန်းနိုင်ငံအစီပိုင်းဒေသနယ်မြေကာကွယ်ရေးအဖွဲ့ဝင်ဖြစ်ထမ်းဆောင်ခဲ့တယ်လို့စစ်ဆေးသူတွေကဆိုပါတယ်။ရုရှားတပ်တွေဝင်ရောက်လာပြီး2022ခုဧပြီလ2ရက်နေ့မှာရုရှားစစ်သားတွေကသူ့ကိုထိန်းသိမ်းခဲ့တာလို့လည်းရုရှားနိုင်ငံပိုင် IRA သတင်းမှာဖော်ပြထားပါတယ်။အပြစ်ရှိကြောင်းဝန်ခံတယ်လို့လည်းဆိုပါတယ်။ဒါပေမဲ့သူမြန်မာနဲ့ဆွေမျိုးတူကတော့ဟာဘတ်ဝန်ခံတယ်ဆိုတာမဖြစ်နိုင်ဘူး။သူ့အသက်အရွယ်နဲ့လက်နက်ခံတယ်ဆိုတာလည်းမဖြစ်နိုင်ဘူးလို့ Reuters သတင်းဌာနကပြောပါတယ်။ Reuters ကသူ့ဆင်းနေကိုဆက်သွယ်ဖို့မရသေးတာကြောင့်အတည်မပြုနိုင်သေးဘူးလို့ပြောပါရယ်။မော်စကိုမှာရှိတဲ့အမေရိကန်သံယုံပြောခွင့်ရတူကတော့အမေရိကန်နိုင်ငံသားတယောက်ထိမ့်သိမ့်ခံရတယ်ဆိုတာကလွယ်လို့အသေးစိတ်ပြောဖို့ညှင်းဆန်ခဲ့ပါရယ်။